UWS ဝါပြည်သွေးစီညညို့ရက်တက်ရဲ့လာရှိုဆက်ဆံရေးရုံးကိုဧပြီလ10ရက်နေ့မှာဒေတာခန်ရက်တက်ဖွဲ့ကဝင်ရောက်ရှာဖွေရမှာထောင်ချီတဲ့စနစ်တန်တွေအပါအဝင်ကြီးခဲရန်တချို့ကိုတင်စီရမိတယ်လို့မြန်မာသမရယုံကပြောပါတယ်UWS A တပ်ဖွဲ့ဝင်တဦးရှမ်းပြည်နယ်တောင်ကြီးမြို့မှာတနက်ပစ်ဖောက်မှုရဲ့နောက်ဆက်တွဲအဖြစ်လာရှိုးမြို့က UWS A ဆက်ဆံရေးရုံးကိုဝင်ရောက်ရှာဖွေခဲ့တာဖြစ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင်
။ရှမ်းပြည်နယ်မှာ UWS A ဝါတပ်ဖွဲ့ရဲ့ဆက်ဆံရေးရုံးတွေကိုတန်ရမ်းမြို့နဲ့လာရှိုးမြို့နှစ်မြို့မှာသာဖွင့်ခွင့်ပေးထားတာဖြစ်ပါတယ်။ UWS A လာရှိုးဆက်ဆံရေးရုံးက CYA ဒုတာဝန်ခံအားဟောင်းကသူစနီးတဲ့နဲ့စကားများရာက AP 9ရက်နေ့ညကတောင်ကြီးမြို့ဖျားပြူရက်ကွက်မှာတနက်ပစ်ဖောက်မှုဖြစ်ပွားခဲ့တာပါဒီလိုရကြောက် CYA ဒုတာဝန်ခံအားဟောင်းကိုတောင်ကြီးရဲကဖမ်းဆီးခဲ့ပြီးသူနဲ့အတူ M22 ကြီးစံ46တောင်နဲ့ပစ်ပီးသားကြီးကွန်10ခုသိမ်းဆည်းရမိခဲ့ပါတယ်အဲ့ဒီနောက်မှာအားဟောင်းကိုတောင်ကြီးရဲစခန်းကလက်နက်ဥပဒေနဲ့စစ်ဆေးနေပါတယ်အဲ့ဒီနောက်မှာဧပြီလ10ရက်နေ့မှာ UDSC လာရှိုးဆက်ဆံရေးရုံးကိုလာရှိုးမြို့နယ်ရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေခဲ့ရမှာထောင်ချီတဲ့စနက်တန်တွေအပါအဝင်ကြည်ခန်းရန်အချို့ကိုပါတင်းစီရမိခဲ့တယ်လို့မြန်မာသမရာယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ဒီက VOA ကိုပြောပါတယ
်ရဲတပ်ဖွဲ့ကနေပြီးတော့အဲဒီဝရမ်းနဲ့ဆားဆားလည်းပါတယ်နောက်အုပ်ချုပ်ရေးမှုတွေနောက်တာဝန်ရှိသူတွေပါတယ်အဲဒီဝရမ်းနဲ့သူကဝင်ချတယ်ရှားတော့အဲအခန်းတစ်ခန်းကဟောတကားတော့ပိတ်ထားတယ်တော့ကခုနပြောတယ်ဥတာလန်ရဲ့အခန်းလို့ပြောတယ်ဥတာလန်ကဘယ်မှာလဲဆိုတော့ပန်ဆန်းဌာနချုပ်ကိုရောက်နေတယ်အဲ့ဒါနဲ့ဒီဟာကိုတော့ဖွင့်နိုင်တယ်ပြောတယ်ဖွင့်နိုင်တော့မရှိဘူးဆိုတော့စကားကိုရိုက်ချိုးပြပြတာတော့မဟုတ်ဘူးဟိုဘက်ကလုတ်ပြင်းတဲ့သူကိုတော့ခေါ်ပြီးတော့တော့ဖွင့်ပြီးတော့စစ်တဲ့ခါမှာမွေးရည်ဆုံးအိတ်ထဲကနေပြီးတော့စင်းမွိုင်းစစ်သူ9.6နှစ်ကြီး28တောင်တွေ့တယ်နောက် M22 ကြီးတခုတွေ့တယ်နောက် equipment တခုတွေ့တယ်နောက်ချင်းယူတက်တာစလုံးမှာအစင်းရောင်ပြီးတော့နေတာတရားစည်းပါသတ်ထုဘူးစီတယ်ဘူးပြီးစီထားတယ်အဲ့တော့၃လုံးဆိုတော့ပြီးတော့နေတာ1300တွေ့တယ်နောက်အစီ950ရှိတယ်အဖြူရောင်ဗျံကျိုးကိုတစ်ခုတွေ့တယ
် UWSC ဝါတပ်ဖွဲ့ကတော့လာရှိုးဆက်ဆံရေးရုံးကိုဝင်ရောက်ရှာဖွေတဲ့မြန်မာအာဏာပိုင်တွေရဲ့လုပ်ရက်ဟာဥပဒေနဲ့မကန့်ညီပဲ UWSC လာရှိုးဆက်ဆံရေးရုံးတာဝန်ခံမရှိချိန်မှာအတင်းအဓမ္မရိုက်ချိုးပြီးတရားမဝင်ရှာဖွေခဲ့ခြင်းဖြစ်တာကြောင့်ပြင်းထန်စွာကန့်ကွက်တယ်လို့ဤပီလာ9ရက်နေ့နေဆွဲနဲ့မြန်မာအစိုးရထံပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီကိစ္စရှင်းရှင်းလင်းလင်းသိရအောင် UWSC ဝါတပ်ဖွဲ့ပြောခွင့်ရသူကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းကန်ဖြေကြားမဲ့သူမရှိခဲ့ပါဘူးတိုင်းသားလက်နက်ကန်ဆက်ဆံရေးရုံးအနေနဲ့မြို့ပေါ်မှာလက်နက်ကန်ဆောင်မဲ့ဆိုရင်အစိုးရတပ်ဖွဲ့တာဝန်ရှိသူတွေကိုကြိုတင်အကြောင်းကြားဖို့လိုတယ်လို့ဦးစော်ဒီကပြောပါတယ်အဲ့
ဒီဆက်ဆံရေးရုံးတွေမှာဒီလိုလက်နက်ခဲရနေသတိဥပဒေရှိသလားသဘောတူညီချက်တွေကပါလဲနောက်ဒီလိုမျိုးတနက်နေ့အဲလာရှိုးကနေတောင်ကြီးရောက်လာတယ်တနက်နေ့ဒီလိုမျိုးဖြစ်တယ်ဆိုတဲ့အပေါ်မှာလည်းဥပဒေကြောင်းရဘယ်လိုရှိလဲလောလောဆယ်တော့ကျွန်တော်တို့စီရဲရေးရောကာကွယ်ရေးကိုပြန်ပြီးတော့ဟိုဒါတွေကိုလုံလုံလုံကြီးတွေဥပဒေနည်းဥပဒေဘယ်လိုလုပ်ကြလဲဆိုတာပြန်ပြီးတော့စီစစ်ခိုင်းရတဲ့နေသားဖြစ်ပါလား
အပြစ်ကရစင်ထားတဲ့ URSC နဲ့ငင်းငင်းကြီးမပြတ်ပြားရအောင်လောလောဆယ်မြန်မာအစိုးရတာဝန်ရှိသူတွေက UWSC တာဝန်ရှိသူတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့ဦးစော်ထေးကရှင်းပြပါတယ်။အရင်ဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်လာခဲ့တဲ့ UWSC တပ်ဖွဲ့ဟာ1989ခုနှစ်လွန်ကာလတွေတုန်းကမြန်မာစစ်အစိုးရနာဝတလက်ထက်မှာအပြည့်အဝငြိမ်းချမ်းရေးယူခဲ့တာဖြစ်ပါတယ်ခင်ဗျာ။